ထိုင်းမြန်မာနဲ့မလေးရှားနိုင်ငံတွေအတွင်လူကုန်ကူးမှုရှုပ်ထွေးမှာပါဝင်ပတ်သက်နေတဲ့ဆိုပြီးတော့ဆွဆွဲခံထားရတဲ့ထိတ်တန်းစစ်ဖက်ဆိုင်ရာအရာရှိကြီးဟာဒီအမှုကိုရင်ဆိုင်မှုအတွက်သူတော်ဆန္ဒလျှောက်ဘရူးနေမှာတွားရောက်ပြီးတော့ဖမ်းခံခဲ့ပါတယ်။ဒီဖြစ်ဟာပြီးခဲ့တဲ့လပိုင်းကစပြီးတော့လူကုန်ကူးကိစ္စနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလ ီမှာမြန်မာနိုင်ငံကရွှေ့ပြောင်းနေထိုင်မှုစူးစမ်းကြတဲ့ရိုဟင်ဂျာတွေလို့ယုံကြည်ကြတဲ့သူတွေရုပ်လောင်း36လောင်းကိုဖော်ထုတ်တွေ့ရှိခဲ့ပြီးတဲ့နောက်ဒေသခံနိုင်ငံရေးသမားတွေအစိုးရတာဝန်ရှိသူတွေအပါအဝင်လူပေါင်း50ကျော်ကိုဖမ်းဆီးထားပါတယ်။ရဲတပ်ဖွဲ့ဟာလူကုန်ကူးမှုကိုရက်မှာပါဝင်ပတ်သက်သူတွေလို့တန်ကြားရှိထားသူ30ကျော်ကိုလည်းလိုက်လံရှာဖွေနေဆဲဖြစ်တယ်လို့သိရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဒေသဟာကာလအတန်ကြာကလေးကဒေသတွင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကပုံမကောင်းပုံနဲ့ရက်တည်စီပြောင်းရွှေ့နေထိုင်လူတွေကိုလူကုန်ကူးတယ်ဆောင်ပို့ပေးသူတွေအခြေဆက်ရာဒေသဖြစ်ခဲ့ပါတယ်။ဒီလူကုန်ကူးသူတွေရဲ့ဖြစ်ရဟာထိုင်းဆိုရတာဝန်ရှိသူတွေပါဝင်ပတ်သက်နေတယ်ဆိုပြီးတော့လူခွန်ရေးအဖွဲ့တွေကစွပ်စွဲပြောဆိုနေကြတာပါ။ဒုတိယဗိုလ်ချုပ်ကြီးမနတ်ခုံပီယမ်ဟာထိုင်းနိုင်ငံဘင်းတက်မတော်မှာအကြီးတန်းအကြံပေးအရာရှိတဦးဖြစ်တယ်လို့ကန်ယူတန်းဒေသတော်ဝိုင်းမှာလူကုန်ကူးမှုရေးကိစ္စနဲ့ပတ်သက်ပြီးတော့ကြီးကြပ်ရသူတဦးဖြစ်ပြီးသူဟာလူကုန်ကူးမှုကိစ္စတွေတော်တော်များများအပြင်တိုင်းတစ်ပါးသားတွေတရားမဝင်နိုင်ငံအတွင်ပြေးဝဲမှုလူတွေကိုတရားဝီနဲ့မညီဖမ်းဆီးထိန်းသိမ်းမှုရွှေပြောင်းနေထိုင်ဖို့ကြိုးစားသူတွေထံကနေငွေညှစ်မှုစတဲ့ပြစ်မှုတွေကိုရင်ဆိုင်နေရပါတယ်ဒုတိယဗိုလ်ချုပ်ကြီးမနတ်ကွန်ပီယံကိုဖမ်းဆီးဖို့အတွက်အခုသတင်းပတ်စောစောပိုင်းကလေးကဝန်ရမ်းထုတ်ခဲ့တာဖြစ်ပြီးတော့သူဟာအဲ့ဒီအမှုကိုရင်ဆိုင်ဖို့ရဲဌာနချုပ်ကိုရောက်ရှိလာခဲ့ပြီးတဲ့နောက်အစ်စ်ဆေးခံမှုအတွက်ထိုင်းနိုင်ငံတောင်ပိုင်းဆုံခလာဆီယိုင်ခေမာရှိတဲ့ရဲတပ်ဖွဲ့ထံကိုလွှဲပြောင်းပေးခဲ့ပါတယ်
။ဒီတော့เขาบอกว่าเขายืนยันว่าเขาไม่มีส่วนเกี่ยวข้องนะครับก็คือให้การปฏิเสธนะครับให้การปฏิเสธแต
่သူဟာဒီမှုမှာပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ခုခံပြောဆိုခဲ့တယ်လို့ဆွဆွဲချက်တွေပေါ်မှာလည်းအပြစ်မရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကဆက်လက်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းထိုင်းအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ဗိုလ်ချုပ်ကြီးစုံယွတ်ပွန်ပွန်ဝန်ကထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါလေလူကုန်ကူးမှုရေးခင်းနဲ့ပတ်သက်ပြီးတော့ထိုင်းစစ်တပ်ဟာလုံးဝပါဝင်ပတ်သက်ခြင်းမရှိခဲ့တဲ့အကြောင်းညှင်းဆိုထားပါတယ်ခင်ဗျာ